Mexico ပြည်နယ်ကကမ်းလွန်ပင်လယ်ပြင်ကနေကုန်းတွင်းပိုင်းကိုတဖြည်းဖြည်းရွှေ့ချားလာနေတဲ့ Hurricane မုန်တိုင်းဆယ်လီဟာပင်လယ်ပြင်မှာပဲရှိနေသေးပေမဲ့ကမ်းခြေဒေသတဝိုင်းလေပြင်းတန်လိုင်းကြီးပြီးမိုးတဲထန်တာတွေဖြစ်နေပြီးလို့ American မြို့သားမိုးလေဝသဌာနကပြောပါတယ်။မုန်တိုင်းဆယ်လီဟာတနင်္ဂနွေကိုလေတိုက်နှုန်း68မိုင်နှုန်းနဲ့ Louisiana နဲ့ Mississippi ပြည်နယ်အရှေ့တောင်ဘက်ကမ်းရိုးတန်းကိုဥတီရွှေ့ချားနေကြတာဖြစ်ပြီးအခုလောဆယ်အပြင်းထန်ဆုံးတနင်္ဂနွေကိုမိုင်80ကျော်နဲ့ဆက်လက်ရွှေ့ချားနေတယ်လို့မိုးလေဝသဌာနကပြောပါတယ်။အင်္ဂါနေ့အစောပိုင်းတုန်းကအမေရိကန်ပြည်ထောင်စုတွင် Louisiana နဲ့ Mississippi ပြည်နယ်တွေကနေ Florida ပြည်နယ်အရှေ့ပိုင်းထိမုန်တိုင်းသတိပေးချက်တွေထိုးချက်ထုတ်ပြန်ထားပါတယ်။ Florida ပြည်နယ်အုပ်ချုပ်ရေးမှူး Rondell Santis ကပြည်နယ်အနောက်ပိုင်း Panhandle ဒေသတဝိုင်းအရေးပေါ်အခြေအနေကြေညာထားပါတယ်။ဒီနေ့နေ့ကလေးကသမတ်ထရမ်ကလည်း Louisiana, Mississippi နဲ့ Alabama ပြည်နယ်ဒေသတချို့မှာအရေးပေါ်အခြေအနေကြေညာထားပြီးပြည်နယ်တာဝန်ရှိသူတွေရဲ့သတိပေးချက်တွေကိုလိုက်နာကြဖို့ဒေသခံတွေကို Twitter ကနေရေးသားသတိပေးထားပါတယ်ခင်ဗျ။